Apple နည်းပညာကုမ္ပဏီကြီးရဲ့နှစ်စဉ်စက်တင်ဘာလတိုင်းမှာလုပ်တဲ့ပစ္စည်းသစ်မိတ်ဆက်ပွဲကို9ရက်နေ့တုန်းကလုပ်ခဲ့တာမှာ iPhone 7 အသစ်နှမျိုးနဲ့အတူကျိုးမဲ့နည်းပညာသုံးပစ္စည်းတွေကိုနောက်မှအသားပေးထုတ်မယ်ဆိုတာကိုပြသခဲ့ပါတယ်။ပထမဆုံးအချက်ကတော့ iPhone တွေတိုင်းမှာအစင်ဆက်ပါနေတဲ့နှက်ချက်ထိုးတဲ့အပေါက် Headphone Jack ကိုအသစ်ထုတ်မဲ့ iPhone 7နဲ့ iPhone 7 Plus တို့မှာထည့်မထားတော့ပါဘူး။အဝိုင်းပေါက်လေးအစား Lightning Connector အပေါက်မှာနှက်ချက်ကြိုးကိုတက်ရတော့မှာဖြစ်ပါတယ်။Lightning Connector ဆိုတာကတော့ Apple ကုမ္ပဏီထုတ် iPod, iPad, iPhone တွေထဲမှာပါတဲ့ခက်သွဲသွဲ4000အပေါက်လေးနဲ့သူနဲ့တွဲပြီးသုံးရတဲ့ကြိုးဖြစ်ပါတယ်။မျက်စိလည်းလွယ်လွယ်မြင်အောင်ပြောရရင်တော့ Battery သွင်းရင် Battery ကြိုးတက်တဲ့အပေါက်နေရာပါ။သဘောကတော့လက်ရှိ Headphone Jack Analog Connector အစား Lightning Digital Connector ကိုပြောင်းသုံးလိုက်တာပဲဖြစ်ပါတယ်
။ Why over Lightning? Well, first, you may not remember, I certainly do, but from the startWe designed Lightning to be a great digital audio connector.
Apple company က Lightning connector ကိုစထွင်ခဲ့ကတည်းကအသံတွေကို digital နီးနဲ့တစ်ဖက်ကနေတစ်ဖက်အရေးအသွေးကောင်းကောင်းအကူအပြောင်းလုပ်နိုင်မှုရည်ရွယ်ထွင်ခဲ့တာဖြစ်တဲ့ဆိုတာကို Apple company ရဲ့နိုင်ငံတကာဈေးကွက်မြင့်တင်ရေးဆိုင်ရာဒုဥက္ကဋ္ဌ Phil Schiller ကပစ္စည်းသစ်မိတ်ဆက်ပွဲမှာရှင်းပြနေတာပါ။အခုဆိုရင်ကမ္ဘာပေါ်မှာ Lightning connector နဲ့တွဲသုံးနိုင်တဲ့ပစ္စည်းပေါင်းသန်းပေါင်း900ကျော်ရှိနေပြီမို့ကမ္ဘာပေါ်မှာအတုံးအများဆုံး digital အသံဆက်သွယ်ရေးနည်းဖြစ်တယ်လို့သူကဆိုခဲ့ပါတယ်။အခုလိုမျိုး iPhone နဲ့နှက်ချက်ဆက်သွယ်ဖို့ headphone jack နေရာမှာ lightning connector ကိုအစားထိုးလိုက်တဲ့အတွက်အထင်ကရနည်းပညာသတင်းဆောင်ပါတိုင်းမှာအကျယ်တဝင့်ရေးသားသုံးသပ်ကြပါတယ်။ဘာကြောင့်အခုလိုပြောင်းလိုက်တယ်လဲဆိုတာကို Apple company ဘက်ကတော့အဓိကအကြောင်းပြချက်၃ခုပေးခဲ့ပါတယ်
။ Well, the reason to move on I'm going to give you 3 of them but it really comes down to one word courage.The courage to move on.
ပထမအဓိကကြတဲ့အချက်ကတော့တတိရှိရှိလုပ်လိုက်တဲ့လုပ်ရဖြစ်ပါတယ်တဲ့။ပိုကောင်းတဲ့အသည့်အစမ်းတွေ Apple ကအရေးစွန်လုပ်ခဲ့တာဖြစ်တယ်လို့ Phil Schiller ကပြောပြနေတာပါ။နောက်တစ်ချက်ကတော့ Apple ရဲ့ Smart လက်ကင်ဖုန်းတွေထဲမှာနောက်ဆုံးပေါ်အကောင်းဆုံးနည်းပညာတွေအများကြီးကိုထည့်သွင်းထားတဲ့အတွက်နေရာလိုပါတယ်တဲ့။အဲ့တော့နေရာယူတဲ့အရင်တုန်းက Analog အပေါက်ကိုဖယ်လိုက်တာဖြစ်ပါတယ်လို့ရှင်းပြပါတယ်။တခါဒီအရေးအကြီးဆုံးလို့ဆိုတဲ့တတိယအချက်ကိုဘယ်လိုပြောခဲ့တယ်လဲဆိုတော့
Wireless.Up till now no one has taken on the challenge to really deliver
Mobile လက်ကင်ဖုန်းလို့ပစ္စည်းမျိုးတွေမှာအသံပိုင်းနဲ့ပတ်သက်လို့အကောင်းဆုံးဘယ်လိုဖြစ်တင်တယ်လဲဆိုတဲ့အမြင် Apple မှာရှိပါတယ်တဲ့အဲ့ဒီအမြင်ကတော့ကျိုးမဲ့ဆက်သွယ်မှုပဲဖြစ်ပါတယ် Mobile phone နဲ့နှက်ကြားမှာကျိုးမဲ့ဆက်သွယ်ပြီးတော့အကောင်းဆုံးအသံအရေးအသွေးတွေကိုပေးနိုင်ဖို့ဘယ်သူကမှမလုပ်နိုင်သေးပါဘူးအသံအရေးအသွေးအကောင်းဆုံးအတွက်အခက်အခဲတွေကိုကျော်လွှားနိုင်အောင်စူးစမ်းပြီးတော့အလုံးလွယ်လွယ်ကူကူအသုံးပြုနိုင်ကြအောင်လို့အခုအချိန်ထိဘယ်သူကမှမလုပ်သေးပါဘူးတဲ့။နောက်ပြီးတော့လက်ကင်မိုဘိုင်းဖုန်းတွေမှာကြိုးတန်းလန့်တဲ့နှက်ချက်တွေရှိမနေသင့်တော့ဘူးလို့ထင်တဲ့အတွက်ကြိုးမဲ့စနစ်စီကိုဦးတည်ပြီးတော့ Apple ကနှက်ချက်ကြိုးထိုးတဲ့အပေါက်ကို Digital နီးအဆင့်မြှင့်လိုက်တာဖြစ်တယ်လို့သူကဆိုခဲ့ပါတယ်။အသံတွေကိုကြိုးမဲ့ဆက်သွယ်နီးကနေပြီးတော့ဘလောက်တောင်မှချီလင်းပြတ်သားစွာနဲ့ကြားနိုင်အောင် Apple ကလုပ်နိုင်တယ်လဲဆိုတာကိုပြသတဲ့အနေနဲ့ October နောက်ပိုင်းကျရင်စပြီးတော့ရောင်းမဲ့ကြိုးမဲ့နှက်ချက် Apple AirPods တွေကိုလည်းအခုလိုမိတ်ဆက်ပါတယ်။
So that is why today we are so excited to show you a new product from Apple called Apple AirPods.
အခုလက်ရှိ iPhone တွေနဲ့တွဲပြီးပါတဲ့နှက်ချက်မျိုးထက်ကိုအရွယ်နည်းနည်းလေးပိုသေးသွားတဲ့ AirPods ကျိုးမဲ့နှက်ချက်တစ်ကို W1 ဆိုပြီးတော့ Apple company ကအထူးထွင်လိုက်တဲ့ chip နဲ့ဖန်တီးထားပါတယ်။နှက်ချက်လေးတွေကသေးပေမဲ့အကောင်းတကအကောင်းဆုံးနည်းပညာတွေအပြည့်နဲ့ဖြစ်တယ်လို့ Apple company ကဆိုပါတယ်
။ And it all started with a brand new chip. W1chip Apple's first wireless chip and there's so much technology packed into each AirPod
ကျိုးမဲ့ဆက်သွယ်ရဲဆိုပေမဲ့အသံတွေပြတ်တောက်ပြတ်တောက်ဖြစ်မနေပဲအရေးအသွေးအကောင်းဆုံးအသံကိုကြားရနိုင်မယ်အနီအောက်ရောင်ကြီး infrared sensor ပါတဲ့အတွက် AirPod နှက်ချက်လေးတွေနားထဲမှာရှိနေသလားမရှိနေဘူးလားဆိုတာကိုသူ့အလိုလိုသိပြီးတော့မှနှက်ချက်တစ်ဖက်ကိုထုတ်လိုက်တာနဲ့နားထောင်နေတဲ့အသံအလိုလိုရပ်သွားမှာဖြစ်ပါတယ်နောက်တစ်ခါ accelerometer ကြောင့်နှက်ချက်ပေါ်ကိုလက်နဲ့ပုတ်လိုက်ပြီးတော့ iPhone တွေက Siri ကိုခိုင်းချင်ရခိုင်းနိုင်မယ်လို့လည်းကြေညာပါတယ်။နောက်ကိုကစကားပြောနေတယ်ဆိုရင်ဒီစကားတန်ဘယ်နာကလာနေတယ်လဲဆိုတာကိုလည်းအလိုလျောက်နှက်ချက်ကသိပြီးတော့ဘေးဘက်ကတခြားစူညံတန်တွေမပါအောင်လို့ထွင်ထားရဲ့လို့ AirPods ကြေညာဗီဒီယိုထဲမှာတရုပ်ပြထားပါတယ်။ Digital သချင်းဖွင့်စက်တိုင်းမှာအတန်ကိုကြကြမြင့်ပြီးတော့နားထောင်လေးဘက်ထရီကုန်နာမြန်လေးဆိုတဲ့အချက်ကိုနည်းပညာဆောင်မတော်တော်များများကထောက်ပြထားတာတွေ့ရပါတယ်။ Apple ကတော့ AirPods နှက်ချက်လေးတွေကိုဘက်ထရီခံအောင်လို့လုပ်ထားတယ်လို့ဆိုပါတယ်
။ They deliver great battery life, 5 hours each, and there's a battery and charger built into its case. So you can recharge the
AirPods ကိုတစ်ခါ battery သွင်းထားလို့ရှိရင်9နာရီခန့်မှဖြစ်ပါရဲ့တဲ့။ဒါဆိုကို $160 နဲ့ရောင်းမဲ့ AirPods ကျိုးမဲ့နှစ်ချက်တွေက battery အားပြန်သွင်းနိုင်မဲ့ဘူးလေးတွေနဲ့လာမှဖြစ်ပါရဲ့။ပထမဆုံးတစ်ချက်အသစ်ဆိုရင်တော့ကိုယ့်ရဲ့ iPhone iWatch နားမှာထားပြီးတော့အဲ့ဒီဘူးလေးမှာပါတဲ့ခလုတ်ကိုနှိပ်လိုက်တာနဲ့နှစ်ချက်နဲ့ဖုန်းနဲ့ချိတ်ဆက်မလားဆိုတဲ့မေးခွန်းက iPhone တို့ iWatch တို့ပေါ်မှာပေါ်လာမှာဖြစ်ပြီးတော့လွယ်လွယ်ကူကူပဲချိတ်ဆက်နိုင်ကြမှာပါ Bluetooth ကြိုးမဲ့ဆက်သွယ်ရေးစနစ်နဲ့နှစ်ချက်နဲ့ဖုန်းကြားချိတ်ဆက်မှာဖြစ်ပါတယ်ဒီ AirPods ကြိုးမဲ့နှစ်ချက်သစ်တွေကို Apple နည်းပညာကုမ္ပဏီကမိတ်ဆက်လိုက်ခြင်းအပြင် Apple ကနောက်ထပ်မဲ့ပစ္စည်းသစ်တွေကိုကျိုးမဲ့ဆက်သွယ်ရေးနည်းပညာပေါ်မှာမူတည်ပြီးတော့အဓိကဖန်တီးတော့မယ်ဆိုတာကိုခန့်မှန်းနိုင်ပါတယ်။အသစ်ဈေးကွက်တင်မဲ့ပစ္စည်းတွေကိုနှစ်စဉ်စက်တင်ဘာလတိုင်းမှာ Apple ကုမ္ပဏီကပွဲထုတ်မိတ်ဆက်နေတာပါ။ဒီနှစ်မှာတော့ရေစိုးခံနိုင်မယ်၊ကင်မရာတွေပိုကောင်းသွားမယ်၊ပိုပြီးတော့ကြည်လင်ပြတ်သားတဲ့ရုပ်ပုံတွေမြင်ရမယ်၊စတီရီယိုအသံထွက်မယ်လို့ဆိုရဲ iPhone 7နဲ့ 7 Plus ဖုန်းအသစ်တခါအရင်တုန်းကရေစိုးခံတဲ့အဆင့်ကနေပြီးတော့အခုရေစိမ်းခံနိုင်မယ်လို့ဆိုရဲ Apple WatchSiri 2 Smart နိုင်တဲ့တွေကိုလည်းပွဲထုတ်မိတ်ဆက်ခဲ့ပါတယ်။ New York Times သတင်းစာကြီးရဲ့ဤပညာဆောင်ပါတပုတ်မှာဤပညာကျွမ်းကျင်သူတွေသုံးသပ်ထားတာကတော့ဒီတစ်ခေါက်ကတိတ်ပြီးတော့ထူးခြားသွားတဲ့အစ်စ်အစမ်းတီထွင်မှုမျိုးမရှိပါဘူးတဲ့။ရှင်းနေဆိုလို့ရှိရင် iPhone ကိုစပြီးထွင်ခဲ့တာ10နှစ်ပြည့်မှာမို့အဲ့ဒီအခါကျမှဟာကနေဟင်ကနေဖြစ်လောက်တဲ့တီထွင်မှုသစ်တွေကိုပြနိုင်ဖို့အတွက်ခြံထားတာဖြစ်နိုင်တယ်လို့ပြောထားကြပါတယ်။ကမ္ဘာလက်ကင်ဖုန်းဈေးကွက်မှာလောလောဆယ်ပထမ Samsung ပြီးလို့ရှိရင်ဒုတိယနေရာမှာရှိတဲ့ Apple အနေနဲ့ Samsung ကိုကျော်တက်နိုင်ဖို့မှာလဲအစ်စ်ထုံးမဲ့ကျိုးမဲ့ AirPods နှစ်ချက်အစ်စ်ကြောင့်တော့ကျော်တက်နိုင်လောက်အောင်အယောင်းတက်မှာမဟုတ်ဘူးလို့ပညာရှင်တွေကပြောကြပါတယ်ရှင်